Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ20ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလှိုင်းဒိုမီတာ16.25ဒုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်ကျမစုမောင်ကတာဝီယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကီထိုက်ပါ။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ပတ်သက်ပြီးအဆိုးဆုံးအခြေအနေကိုထင်ကျင်းနဲ့မျှော်လင့်မှထားကြဖို့သမ္မတအိုဘားမားကတိုက်တွန်းပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့အဆိုးရအဖွဲ့ရဲ့အရေးပါတဲ့နေရာတွေအတွက်လူတွေဆက်ပြီးရွေးချယ်နေပါတယ်။အိန္ဒိယနိုင်ငံမှာတော့ယထာလန်းချော်တိတ်မောက်တာကြောင့်လူ90ကျော်သေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့တရုတ်မြန်မာနယ်ဆက်မူဆယ်105မိုင်ကုံသွယ်ရေးဇုံနားမှာတပ်စခန်းတွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ပူးပေါင်းပြီးတော့ဝင်ရောက်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။
ဒီအရင်ကပေါကောင်လည်းဒီမူကေတရားကမှန်ဖျားကုန်မှရှိတဲ့လုံကြီးတက်ကိုပြစ်တာလို့နေရောက်တဲ့တရားလက်စဲပေါ်လို့အဲရတားကြီးပဲ
အရသားတချို့တိစုံမှုရှိခဲ့တဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အစိုးရတဲ့လက်ထက်ဒုဝန်ကြီးတဦးယာရုကရက်ဆဲလိုက်တဲ့အပေါ်အမြင်သုံးသက်ချက်ရင်သားကင်ဆာဘလူးကုသတင်တယ်လဲစိတ်ကစင့်ကလျားယောဂါဘာကြောင့်ဖြစ်ရလဲစတဲ့သတင်းလွှာတွေတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့တင်ပြပေးပါမယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားကမနေ့စနေနေ့ကလက်တင်အမေရိကန်နဲ့ကာရေဘီယံဒေသကလူငယ်ကောင်းဆောင်တထောင်ကျော်နဲ့တွေ့ဆုံလာမှာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးအဆိုးဆုံးအခြေအနေကိုထင်ကျင်းနဲ့မျှော်လင့်မထားကြဖို့ပြောဆိုပါရယ်ပီရူးနိုင်ငံမြို့တော်လီမားမှာပြုလုပ်ခဲ့တဲ့တောင်ဟောပုံစံတွေ့ဆုံပွဲမှာတက်ရောက်လာတဲ့လူငယ်တွေကအမေရိကန်သမ္မတအပြောင်းလဲအပေါ်စိုးရိမ်မကင်းမေးမြန်းကြတဲ့မိကွန်းတွေကိုသမ္မတအိုဘားမားဖြေဆူခဲ့တာဖြစ်ပါတယ်မျော်လင့်ချက်မရှိရင်အခြေအနေတွေပိုပြီးကောက်အောင်လုပ်နိုင်မှာမဟုတ်ဘူးလို့သမ္မတဥပမာကပြောဆိုပြီးအကောင်းမြင်ချဖို့လူငယ်တွေကိုတိုက်တွန်းပါတယ်။ရွေးကောက်ခံသမ္မတတဲ့အပေါ်မှာချက်ချင်းကောက်ချက်မချဘဲအစိုးရအဖွဲ့တွေကိုဖွဲ့စည်းဖို့ဖြည့်ရှင်းရမယ့်အကြောင်းအရာတွေကိုသုံးသပ်ဖို့နဲ့ဘယ်လိုမူဝါဒတွေချမှတ်ဆောင်ရွက်မလဲဆိုတာကိုဆုံးဖြတ်လုပ်ကိုင်ဖို့အချိန်ပေးကြဖို့အရေးကြီးတယ်လို့လည်းသမ္မတဥပမာကပြောဆိုပါတယ်။အမေရိကန်သမ္မတနဲ့တခြားခေါင်းဆောင်တွေကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖက်နှစ်ပတ်လည်ညီလာခံကိုတက်ရောက်ဖို့ပေရူးမြို့တော်လီမားကိုရောက်ရှိနေကြတာဖြစ်ပါတယ်။လူငယ်တွေနဲ့တားဟောပုံစံအမေးအဖြေတွေ့ဆုံမှုအပြီးမှာတော့အမေရိကန်သမ္မတဘရက်အိုဘားမားကတရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့အမေရိကန်သမ္မတအိုဘားမားကအဖက်ခေါင်းဆောင်တွေနဲ့ထပ်ပြီးတွေ့ဆုံမှာဖြစ်ပြီးဝါရှင်တန်ကိုမပြောင်းခင်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းရှိနေပါတယ်။တနင်္လာနေ့မှာတော့သမ္မတအိုဘားမားဝါရှင်တန်ကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့ထဲမှာအရေးပါတဲ့နေရာတွေအတွက်လူတွေရွေးချယ်နေတဲ့နေရာမှာမနေ့စနေနေ့ကရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကနဦးကာလတွေတုန်းက Republican Party ထဲမှာသူ့ကိုအပြင်းထန်ဆုံးဝေဖန်ပြောဆိုခဲ့မှုတွေ Mitt Romney နဲ့တရားဝင်တွေ့ဆုံဆွေးနွေးပါတယ်။ရွေးကောက်ခံသမ္မတထရမ့်နဲ့တွေ့ဆုံဆွေးနွေးဖို့အတွက် Mr. Trump ရဲ့ New Jersey ကကောက်ကွင်းထဲကိုရောက်ရှိလာသူတွေထဲမှာပညာရေးနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားကြတဲ့ Michelle Rhee,Bester Devos နောက်ကာကွယ်ရေးဝန်ကြီးဖြစ်ထင်ကြီးပေးခံနေရသူတွေကတယောက်ဖြစ်တဲ့ငိမ့်စားဗိုလ်ချုပ်ကြီး James Mattis တို့ပါပါတယ် Trump National Golf Club အပြင်ဘက်ကို Mitt Romney နဲ့တူထွက်လာတဲ့ Mr. Trump ကအပြင်ဘက်ကစောင့်နေတဲ့သတင်းထောက်တွေကိုတွေ့ဆုံဆွေးနွေးပွဲကတိတ်ပြီးအောင်မြင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်ရွေးကောက်ပွဲကြိုကာလတုန်းကသမ္မတလောင်း Trump ကိုမတီးကြည့်တဲ့လူလိန်တယောက်လို့ပြောဆိုခဲ့တဲ့ Mitt Romney ကသူတို့နှစ်ယောက်အနေနဲ့ကမ္ဘာကြီးရာကိစ္စတွေကိုအသေးစိတ်အတွင်းကြကြဆွေးနွေးပစ်ခဲ့တယ်လို့သတင်းထောက်တွေကိုပြောဆိုပါတယ်။2012ခုနှစ်ရွေးကောက်ပွဲတုန်းကသမ္မတဘရက်အိုဘားမားကိုရှုံးနိမ့်ခဲ့တဲ့ Romney ကိုနိုင်ငံခြားရေးဝန်ကြီးဖြစ်ရွေးချယ်ခန့်အပ်မယ်ဆိုတဲ့သတင်းတွေမကြသေးခင်ရပ်ပိုင်းကထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့မနေ့စနေနေ့က Mr. Trump နဲ့ Mr. Romney တို့တွေ့ဆုံမှုပြီးမှနိုင်ငံခြားရေးဝန်ကြီးဖြစ်ဘယ်သူကိုရွေးမယ်ဆိုတဲ့တိကျတဲ့အဖြေစုံတရားထွက်မလာသေးပါဘူး။ဒီကနေ့တနင်္ဂနွေနေ့မှာတော့ရွေးကောက်ခံသမ္မတထရမ့်နဲ့တွေ့ဖို့စီစဉ်ထားသူတွေထဲမှာကုံသွေးဝန်ကြီးဖြစ်အလားအလာရှိနေတဲ့ဂရေကျွဲတထေးကြီး Wilbur Ross ပါပါတယ်။ဂရေကျွဲတထေးကြီး Wilbur Ross ကဒီဝါလီခံလိုက်ရတဲ့ကုမ္ပဏီတွေအကြက်တဲဆိုင်နေတဲ့အင်ချမ်းမြေတွေပေါ်ယင်းနှီးမြှုပ်နှံမှုတွေကနေဒေါ်လာတန်းထောင်နဲ့ချီအကျိုးမြတ်ရခဲ့သူဖြစ်ပါတယ်။နောက်ထပ်တွေ့ဆုံမှုစီစဉ်ထားသူတွေထဲမှာတော့ယင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးဖြစ်တဲ့ Breakwater Association ရဲ့အကြီးအကဲစီးပွားရေးလုပ်ငန်းရှင် Davis McCormick New Jersey အုပ်ချုပ်ရေးမှူး Chris Christie တို့ပါဝင်ပါတယ်
ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကသူမရဲ့ Christian Democrat CDU ရဲ့တခြားခေါင်းဆောင်တွေနဲ့ဒီကနေ့တနင်္ဂနွေနေ့နေကင်းပိုင်းမှာတွေ့ဆုံချိန်မှာအစိုးရကြီးကစရုပ်ထတက်တန်းတက်ဝင်ရောက်ရှင်းပြမယ်ဆိုတာကိုကြေညာမယ်လို့ခန့်မှန်းထားကြပါတယ်။ဒီကနေ့နေကင်းပိုင်းမှာသတင်းစာရှင်းလင်းပွဲလဲခေါ်ယူထားတာမို့နိုင်ငံရေးသမားတွေနဲ့သတင်းဌာနတွေကတော့ဒါဟာသူမနောက်ထပ်တက်တန်းဝင်ပြိုင်မှုအတွေ့ဆုံးဖြတ်လိုက်ပြီဆိုတာကိုပြသတာဖြစ်တယ်လို့ကောက်ချက်ချပြောဆိုနေကြပါတယ်။ဝင်ကြီးချုပ်အနေနဲ့ရွေးကောက်ပွဲပြန်ဝင်မယ်ဆိုတာကိုတော့ CDU ပါတီတွင်းကပြောဆိုထားပြီးဖြစ်ပါတယ်။ဥရောပတမကတဲ့ကနေဗီတင်နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်ထားပြီးအမေရိကန်သမ္မတအဖြစ်သမ္မတအသစ်အဖြစ်ဒေါ်နယ်ထရန့်ရွေးကောက်ခံရပြီးနောက်ကမ္ဘာနိုင်ငံရေးမှာမရေရာမှုတွေဖြစ်နေချိန်အသက်62နှစ်အရွယ်အင်္ဂလာမာကဲလ်အနေနဲ့ဥရောပအတွင်းတည်ငြိမ်မှုကိုစောင့်ကြည့်နိုင်မဲ့သူအဖြစ်အများစုကရှုမြင်ထားကြတာဖြစ်ပါတယ်။2005ခုနှစ်ကတည်းကဂျာမနီဝင်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့အင်္ဂလာမာကဲလ်ကဘာနာယီနဲ့ဥရောပငွေကြေးတုံတိုင်းပြည်တွေအတွင်းအကျွေးပြသနာနဲ့ရင်ဆိုင်နေရစဉ်အတော်အတွင်းဥရောပရဲ့စီးပွားရေးအကြီးဆုံးဂျာမနီကိုဦးဆောင်ခဲ့သူဖြစ်ပြီးနိုင်ငံတကာကလေးစားအသည့်အမှတ်ပြုခံရသူဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းသူ့ရဲ့သမ္မတသက်တမ်းအတွင်းနောက်ဆုံးအကြိမ်နိုင်ငံခြားခီးစဉ်အဖြစ်ပြီးခဲ့တဲ့သတင်းပတ်အတွင်းဂျာမနီနိုင်ငံကိုရောက်ရှိစဉ်မှာဝင်ကြီးချုပ်မာကဲလ်ဟာထူးခြားလာတဲ့မဟာမိတ်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဝင်ကြီးချုပ်မာကဲလ်ဟာဥရောပတလွာရင်ဆိုင်နေရတဲ့ရွှေပြောင်းဝင်ရောက်သူတွေအရေးကိုကင်တွယ်နေသူတူလည်းဖြစ်ပါတယ်ရှင်။
ပြင်သစ်နိုင်ငံမှာဒီနေ့တနင်္ဂနွေနေ့မှာနောက်နှစ်ရွေးချယ်တင်မြှောက်ရမယ့်သမ္မတအတွေ့တနိုင်ငံလုံးမဲပေးနေကြပါတယ်။ဥရောပနိုင်ငံတွေကိုစီးဝင်ရောက်ရှိလာတဲ့ပြောင်းရွှေ့နေထိုင်သူတွေကိစ္စပေါ်စိုးရိမ်ပူပန်မှုတွေနဲ့ပြင်သစ်နိုင်ငံမှာဂျီဟာဒစ်အကြမ်းဖက်သမားတွေတိုက်ခိုက်ဖျက်ဆီးမှုတွေဇက်တိုက်လုပ်ခဲ့တဲ့ပြဿနာတွေအပြီးဒီပြင်သစ်ရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ်။ဗြိတိန်နိုင်ငံကိုအကြမ်းရိုက်သွားစေခဲ့တဲ့ဥရောပသမ္မတတွေကခွဲထွက်ရေး Brexit အဆိုအနိုင်မဲတွေရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှလည်းရွေးကောက်ပွဲမှာ Donald Trump အနိုင်ရခဲ့ပြီးအခုပြင်သစ်နိုင်ငံကသမ္မတရွေးချယ်ပွဲဟာအဓိကနိုင်ငံရေးပါတီတွေနဲ့အသစ်ပေါ်ပေါက်လာတဲ့နိုင်ငံရေးအင်အားစုတွေကြားအပြိုင်ပွဲတစ်ခုဖြစ်နေရှုမြင်ကြပါလိမ့်။ပထမအကြော့အခြေခံရွေးချယ်ပွဲအတွက်သမ္မတလောင်း9ယောက်ထဲမှအသက်62နှစ်အရွယ်သမ္မတဟောင်းနီကိုလတ်ဆာကိုဇီ62နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဖရန်ဆွိုင်းဖီလွန်နဲ့အသက်85နှစ်အရွယ်အလိန်ချူပက်တို့ရှေ့ကပြေးနေပါလိမ့်။မဲဆန္ဒရှင်တော်တော်များများကိုဆွဲဆောင်နိုင်ပြီးတော့မွတ်စလင်တွေပြောင်းရွှေ့ဝင်ရောက်သူတွေကိုဝေဖန်သူလည်းဖြစ်လက်ရာဆုံးအရောက်ဆုံးလို့လည်းယူဆရတယ်။မာရီလီပင်ရဲ့အလားအလာကိုလည်းပဲအနိကလေးလာစောင့်ကြည့်မှုတွေရှိနေပါတယ်။ပထမအကြော့ရွေးကောက်ပွဲရဲ့ရလဒ်တွေကိုတနင်္ဂနွေနောက်ပိုင်းမှာသိရမယ်လို့မျှော်လင့်မှုတွေရှိပါတယ
်။ View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းအတွက်နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အိန္ဒိယနိုင်ငံမြောက်ပိုင်းမှာယထာတစီလမ်းချော်တိတ်မှောက်တာကြောင့်အနည်းဆုံးလူ96ဦးသေဆုံးပြီးလူ100ကျော်ဒဏ်ရာရပါတယ်။ Uttar Pradesh ပြည်နယ်ခံဖွာအနီးမှာဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းယထာလမ်းချော်ခဲ့တာဖြစ်ပါတယ်။စိုးစိုးဝါးဝါပျက်စီးခဲ့တဲ့ယထာတွဲတွေတဲကနေအသက်ရှင်ကျန်ရစ်သူတွေရှိလို့ရှိညာကဲဆဲလှုပ်သားတွေနဲ့အကူအညီပေးသူတွေရှာဖွေနေကြဆဲဖြစ်ပါတယ်။အခင်းဖြစ်တဲ့နေရာမှာအရေးပေါ်ကားတွေလည်းဓာစင်နဲ့ချီပြီးအဆင်သင့်ရှိနေပါတယ်။ယထာတွဲ14တွဲလမ်းချော်ထွက်ခဲ့ရတဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အသက်ရှင်လွတ်မြောက်လာတဲ့ကျောင်းသူတဦးကတော့သူမနဲ့အတူစီးနေလိုက်ပါလာရင်တည်ဆုံးခဲ့ရတဲ့ခီးသွေတွေရဲ့ပုံရိပ်တွေကသူမစိတ်ထဲမှာကာလရှည်ဆွဲထင်နေမှဖြစ်ပြီးတိတ်ကိုခြောက်ချားစေတယ်လို့ပြင်းထန်သတင်းဌာန AFP ကိုပြောဆိုပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာယထာလမ်းကွန်ရက်ကိုအများဆုံးအသုံးပြုတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့လို့ဘဏ္ဍာရေးထောက်ပံ့မှုအားနဲ့လာပြီးမခြားခဏဆိုသလိုမတော်တဆမှုတွေဖြစ်ပွားနေတာပါ။
တောင်ကိုရီးယားသမ္မတပါကျွန်ဟေးရဲ့တငယ်ချင်းနဲ့အရင်ကလက်ထောက်နှစ်ယောက်တို့ကိုအဂတိလိုက်စားမှုအရှုပ်တော်ပုံဆွဲချက်တွေနဲ့တရားဆွဲဆိုလိုက်ပြီလို့တောင်ကိုရီးယားအစိုးရရှေ့နေတွေကပြောဆိုပါတယ်။သမ္မတပတ်ဂျွန်ဟင်းရဲ့တငယ်ချင်း Choi Soon Sil ကိုသမ္မတရဲ့ယုံကြည်မှုကိုရယူပြီးဩဇာလွှမ်းမိုးဖို့ကြိုးစားမှုအာဏာလွှဲသုံးစားလုပ်မှုလိန်လည်ဖို့ကြိုးစားမှုအဂတိလိုက်စားမှုတွေနဲ့ဥပဒေတိုင်တရားဆွဲဆိုခဲ့တယ်လို့ဆိုးမြို့တော်ဘိုးအစိုးရရှေ့နေယုံကြည်ကဲ Lee Yong Yeol ကပြောဆိုပါတယ်။သမ္မတပတ်ကျော်ဟေးအနေနဲ့ Choi Soon Sil နဲ့တူတခြားလက်ထောက်နှစ်ယောက်တို့နဲ့သူတို့ရဲ့ပြစ်မှုတွေမှာရှုပ်ဝဲသဘောတူဆောင်ရွက်မှုတွေရှိတယ်လို့တန်တရာဖြစ်စရာအထောက်အထားရှိတဲ့အကြောင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်သမ္မတနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကဆက်ပြီးတော့စုံစမ်းစစ်ဆေးမှုတွေဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်။သမ္မတရဲ့တငယ်ချင်း Choi Soon Sil နဲ့လက်ထောက်ဟောင်း An Chum Ban တို့ဟာအဂတိလိုက်စားမှုရှုပ်တော်ပုံတွင် Foundation တွေကိုအလှူငွေပေးဖို့အတွက်စီးပွားရေးအဖွဲ့အစည်းကြီးတွေကိုမလျော်ဩဇာနဲ့အာဏာအလွဲသုံးပြီး ဖိအားပေးခဲ့မှုနဲ့အရေးယူခဲ့တယ်လို့အစိုးရရှေ့နေရုံအကြီးအကဲကထုတ်ဖော်ပြောဆိုပါတယ်။အဂတိလိုက်စားမှုရှုပ်တော်ပုံကြောင့်တောင်ကိုရီးယားအစိုးရအဖွဲ့အချက်တဲဆိုင်လာခဲ့ပြီးသမရနှုတ်ထွက်ပေးဖို့လူလူဆန္ဒပြပွဲတွေကြီးထွားပြန့်နှံ့ခဲ့ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးလိုအပ်သလိုစုံစမ်းစစ်ဆေးအရေးယူနိုင်ဖို့အတွက်လွှတ်တော်ကအထူးအစိုးရရှေ့နေခန့်ဖို့အတည်ပြုပေးခဲ့ပါတယ်။
ဆီးရီးယားနိုင်ငံအလက်ပိုမြို့ရင်းကအစိုးရထိန်းချုပ်ရာဒေသကစာတင်ကြောင်းတစ်ခုပေါ်ကိုဒီကနေ့တနင်္ဂနွေနေ့မှာတပုံတို့ရဲ့လက်နက်ကြီးကြီးကျတာကြောင့်အနည်းဆုံးကလေးငယ်9ဦးသေဆုံးခဲ့တယ်လို့ဆီးရီးယားသတင်းရှင်းမြစ်တွေကပြောပါရယ်။ Falcon ရက်ကွက်မှာဒုံးကျည်နဲ့ပြစ်ခတ်ခံရတာကြောင့်ဒါဇင်နဲ့ချီတဲ့လူတွေလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သတင်းတွေကဖော်ပြပါရယ်။အလက်ပိုမြို့ရင်းကတပုံတို့ထိန်းချုပ်ရာဒေသကစစ်ရုံတွေပေါ်ကိုဘုံးကျဲတိုက်ခိုက်မှုတွေကိုဆီးရီးယားအစိုးရနဲ့သူ့ကိုထောက်ပံ့ပေးထားတဲ့ရုရှားတို့အနေနဲ့တာဝန်ယူကြဖို့အမေရိကန်အစိုးရလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကမနစ်စနေနေ့ကသတိပေးပြောဆိုပါတယ်လူပေါင်း 2,000 ကျော်နေထိုင်တဲ့အလက်ပိုမြို့မှာ9ရက်မြောက်ဆက်တိုက်တိုက်ခတ်ခံရမှုအဖြစ်မနစ်ကတိုက်ခတ်ခံရမှုမှာတော့အနည်းဆုံး29ဦးသေဆုံးခဲ့ရပါတယ်ရှင
်တနင်္ဂနွေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်တဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်အရင်ဆုံးတော့မူဆယ်105မိုင်ကပြစ်ခတ်မှုနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရအောင်ပါတရုတ်မြန်မာနယ်စပ်မူဆယ်105မိုင်ကုံသွဲရေးဆောင်အနီးကစစ်တပ်ရဲ့တပ်စခန်းတွေနဲ့ရှမ်းပြည်တွင်းကနေရာတချို့ကိုဒီကနေ့မနက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်တွေကဝင်ရောက်ပစ်ခတ်တာကြောင့်ဒေသခံအရဲသားတချို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။105မိုင်ကုံသွဲရေးစခန်းကတော့ကုံစီအသွာအလာတွေမရှိတော့တာကြောင့်ကုံသွဲရေးဆောင်ကိုခိတ္တာပိတ်ထားရပါတယ်။ဒါ့အပြင်မူဆယ်ကွတ်ခိုင်တိန်ဒီမြို့အတွင်းမှာလည်းတံတားတွေကိုဖောက်ခွဲဖျက်ဆီးခံရတာတပ်စခန်းတွေပစ်ခတ်ခံရတာတွေရှိတဲ့အကြောင်းနဲ့ပစ်ခတ်မှုကိုတော့ကချင်ပလောင်ကိုကန့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလုပ်ခဲ့တာဖြစ်တယ်လို့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ယုံကသတင်းထုတ်ပြန်ထားပါတယ် VOA ကထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင
်ရှမ်းပြည်နယ်မူဆယ်ကွတ်ခိုင်တိန်ဒီမြို့နယ်အတွင်းမှာပစ်ခတ်မှုတွေဘုံပေါက်ကွဲမှုတွေဟာနိုဝင်ဘာလ20ရက်နေ့မနေ့အစောကြီးကတည်းကနေတစ်ချိန်တည်းတစ်ပြိုင်တည်းဖြစ်ပွားခဲ့ပြီးတရုတ်မြန်မာနယ်စပ်ကအဓိကကုန်သွယ်ရေးဆောင်ကြီးဖြစ်တဲ့မူဆယ်105မိုင်မှာတော့မနေ့6နိုင်ကျော်ကတည်းကတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပြီးကားသွားလာတွေနဲ့ကုန်စီစီးဆင်းမှုတွေရပ်နားခဲ့ရတယ်လို့ကုန်သွယ်ရေးဆောင်လည်းခိတ္တပိတ်ထားရပါတယ်မနေ့ပိုင်းကစပြီးပစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့တာကြောင့်အရက်သားတချို့ထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းကုန်သွယ်ရေးဦးစီးဌာနကတာဝန်ရှိသူတို့ကအခုလိုပြောပြပါတယ
်။ဟုတ်တယ်ဟုတ်တယ်ကနေတာဖြစ်တယ်။ဟုတ်တယ်ဘယ်မျိုးလဲဒီလိုမျိုးဖြစ်လဲဆိုတော့အဲဒီကြည်ရင်းနဲ့ပကောင်နဲ့ဒီမူကေတရားကမှန်ဟူဖျားကုန်မှရှိတဲ့လုံကြီးတက်ကိုပြစ်တာ။လောရယ်နေရောက်တဲ့တာရလက်စဲကိုလို့အဲရတာကြီးပဲ။ဘူးရမြင်းရဒီကမှာရှိတော့
မနေ့ကနေစတင်ပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့ရမှာညနေပိုင်းမှာတော့အခြေအနေတွေတည်ငြိမ်လာပေမဲ့ကုန်သည်ကားတွေကမလာရဲတော့တဲ့အတွက်တရုတ်မြန်မာနယ်စပ်ကနေ့စဉ်ကုန်စီစီးဆင်းမှုတွေရပ်ထားလိုက်ရတယ်လို့ဆိုပါတယ
်။ရပ်တာပေါ့ရပ်တာပေါ့ဒေသင်းစတင်တာ6လကျော်ကွယ်6လကျော်ကွယ်တာလောက်6လကျော်ကွယ်လောက်ပေါ့ကျွန်တော်တို့ပြေးထားမှာသူကမလာတာသွားကြတာရှောင်ပြီးကြတာ
မူဆယ်105မိုင်ဟာနှစ်နိုင်ငံကြားကုန်စီစီးဆင်းမှုတွေအဓိကလုပ်နေတဲ့နေရာဖြစ်ပြီးနေ့စဉ်ကုန်သည်ကားအဝင်ထွက်ကတောင်းနေချီပြီးရှိနေတာပါအထူးသဖြင့်တရုတ်ကုန်ပစ္စည်းတွေဝင်တဲ့အဓိကဂိတ်ဖြစ်ပြီးမူဆယ်105မိုင်ဟာတရုတ်မြန်မာစီးပွားရေးသမားတွေရဲ့စုရက်နေရာလည်းဖြစ်ပါတယ်။အဲ့ဒီနေရာမှာစံပဲပြောင်းနှံကြက်သွန်ဂျုံဖျဲသီးစတဲ့စားတောက်ကုန်အမျိုးမျိုးနဲ့ကုန်စီတိုင်းတွေလည်းရှိသလိုတခြားရာဘာနဲ့ရေရွက်ပစ္စည်းတွေဖြစ်တဲ့ငားနဲ့ကနံစတာတွေကိုလည်းတင်ပို့ရောင်းချနေတာပါ။အဲ့ဒီထဲမှာဒီဇယ်စီတင်သွင်းမှုတွေလည်းရှိနေပါဗျ။အဲ့ဒီနေရာမှာကားရောင်းစင်တာတွေလည်းရှိပြီးမူဆယ်105မိုင်ဟာတရုတ်မြန်မာနယ်စပ်စီးပွားရေးအတွက်အဓိကအချက်အချာကျတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ပစ်ခတ်မှုတွေနဲ့ပတ်သက်လို့တော့လက်နက်ကိုင်အဖွဲ့တွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ရှမ်းပြည်နယ်အတွင်းမှာအခုလိုမျိုးပစ်ခတ်တိုက်ခိုက်ခံရမှုတွေနဲ့ပတ်သက်လို့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကသတင်းထုတ်ပြန်ခဲ့ရမှာ KIA ကချင်ဖွဲ့ TNLA တအောင်းပလောင်ဖွဲ့နဲ့MNDAA ပူပေါင်းဖွဲ့တွေကမူဆယ်နဲ့ကွတ်ခိုင်မြို့နယ်အတွင်းကတပ်စခန်းတွေကိုတစ်ချိန်တည်းဝင်ရောက်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်ပြည်သူတွေထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းနဲ့မူဆယ်ပြည်တော်စုလမ်းပေါ်ကစွမ်းလုံတဒါနတ်ပေါ်တဒါတိန့်တီမြို့နတ်မတူတဒါတွေကိုလည်းမိုင်းဖောက်ခွဲခြင်းတွေကိုလက်နက်ကိုင်အဖွဲ့တွေကလုပ်ခဲ့တယ်ဆိုပြီးရေးသားထားပါတယ်ဒီအတွက်မူဆယ်ကုန်သွယ်ရေးဆောင်ပစ်ခတ်မှုအတွင်းမှာအရဲသားတဦးသေဆုံးခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရဲသား6ဦးဒဏ်ရာရရှိခဲ့တယ်ဆိုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။ရ ှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာလွန်ခဲ့တဲ့3လလောက်ကတည်းကစက်တိုက်ဆိုလိုတိုက်ပွဲတွေပြင်းထန်မှုတွေရှိနေပြီးအစိုးရကတော့သတင်းထုတ်ပြန်မှုတွေတိတ်မရှိပါဘူးရှင်
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒုဝင်ကြီးတူတာဝင်ကရက်စဲခံရတဲ့အပေါ်အမြင်တွေကိုလည်းပြောပြပေးခြင်းပါတယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆက်မြောင်းဝင်ကြီးဌာနကဒုတိယဝင်ကြီးဒေါက်တာထွန်းဝင်းကိုတာဝင်ကနေရက်စဲလိုက်တာဟာမဖြစ်သင့်တဲ့ကိစ္စဖြစ်တယ်လို့တိုင်းပြည်အတွက်လည်းနှစ်နာတယ်ဆိုပြီးသုံးသပ်ကြပါတယ်နိုဝင်ဘာလ18ရက်နေ့ရက်စွဲနဲ့ဒေါက်တာထွန်းဝင်းကိုတာဝင်ကနေရက်စဲကြောင်းနိုင်ငံတော်သမ္မတရုံးကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်မတ်အင်ဂျင်နိုင်ကအကြောင်းစုံပြောပြပေးပါမယ်ရှင်
ဒုဝင်ကြီးဒေါက်တာထွန်းဝင်းကသူ့ကိုတက်ဆိုင်ရာကအကြောင်းပြချက်မရှိဘဲတာဝင်ကနေတစ်ဖက်သက်ရက်စဲတာဟာတရားမျှတမှုမရှိဘူးလို့သတင်းမီဒီယာတွေကိုမနေ့စနေနေ့ကတုံ့ပြန်ပြောဆိုခဲ့တဲ့အတွက်လူအများစိတ်ဝင်စားဖြစ်ခဲ့ကြပါတယ်။လူထုမဲဆန္ဒနဲ့အပြတ်အသတ်အနိုင်ရရှိခဲ့တဲ့အရက်သား NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်ကျွမ်းကျင်တဲ့ပညာရှင်ဝင်ကြီးတအူးကိုရာထူးကနေထုတ်ပယ်ခဲ့တာဖြစ်ပါတယ်။မျိုးစဘာနဲ့ပတ်သက်လို့တိုင်းပြည်ကအားထားရတဲ့ပညာရှင်တဦးကိုရာထူးကနေရက်ဆဲလိုက်တာဟာတိုင်းပြည်အတွက်နစ်နာတဲ့လုပ်ရဖြစ်ကြောင်းလွှတ်တော်ရဲ့ပြင်ပအကြံပေးပုဂ္ဂိုလ်တဦးဖြစ်ခဲ့ပြီးတီမွေးကူပညာရှင်လည်းဖြစ်တဲ့ဒေါက်တာထေးအောင်ကအခုလိုပြောပါတယ
်။ကျောင်းထုံးဝင်းနေနေရတော့ဘာပဲပြောပြောကျွန်တော်ကတော့သဘောကျတယ်ဗျ။သူကစကားပြောတဲ့ဆင်ရဖြစ်တယ်ဗျာ။ပညာနဲ့ပညာတတ်ဖြစ်တယ်ဗျာ။ဟိုလောက်တာကံတာကြီးလည်းတော်တော်လေးကိုတိုင်းပြည်အတွက်စေနာထားလောက်တာဗျာ။အဲ့ဒါတွေကကျွန်တော်တို့မြင်နေရတယ်။မြင်နေရတယ်ဆိုတော့ကျွန်တော်တို့ကတော့သဘောကျတယ်။သဘောကျပြီးတော့တကယ်တမ်းသူစတောင်းဖြစ်တာကတော့ဆိုင်ယူရေးပေါ့ဆိုင်ယူရေးမှာစတောင်းဖြစ်ပြီးတော့အဓိကလဲသမားနေရဲ့လေယာဉ်ပြန်ရရှိတယ်သူကအဓိကဥသားပေးလုပ်နေပြီးလုပ်ပေးနေကြဗျာလုပ်ပေးနေတော့အဲ့လိုပညာရှင်တွေကိုထုတ်လိုက်တယ်ဆိုတော့ကျွန်တော်ကတော့ဟိုအမှန်တကယ်ပြောတော့အစိုးရဘက်မှာအားမရဘူးပေါ့ဗျာအစိုးရဘက်မှာအားမရဘူးအကြောင်းအဲ့လိုဖြစ်ရတာလေဖြစ်တဲ့အကြောင်းရင်းကိုရှာပြီးတော့ပြည်ပြည်လည်းဖြစ်အောင်နှိမ့်နိုင်နှိမ့်နိုင်ပြီးတော့တိုင်းပြည်တို့တည်းလောက်ရမကိစ္စသူလည်းဒီကောင်ကျွန်တော်တိုင်းပြည်တွေတာအမဲစရီကိုကျွန်တော်ယူဆရတယ်ဗျာခုနမျိုးစရာကောင်းတာပေါ့
ဟုတ်ကဲ့သူအဓိကဟိုထူးထူးခြားခြားပေါ့နော်စိုက်ပျိုးရေးပညာရှင်တဦးအနေနဲ့ဆောင်ရွက်ခဲ့တဲ့အချက်တွေဘာတွေရှိပါလဲရှင
်သူတကယ်ဆောင်ရွက်နိုင်တဲ့အချက်ကဘာလဲဆိုတော့မျိုးစဘာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီအရင်အစိုးရနဲ့ဆက်မှာတွင်းခဲ့တဲ့တကယ်ကိုတိုင်းပြည်တွေအလုံးမဖြစ်တဲ့ဒီပြုတ်ပြီးတာမျိုးတွေနဲ့ရောင်းစားပြီးတော့ပြည်သူတွေဒုက္ခရောက်ခဲ့တဲ့ဟာကိုသူကဖယ်ပြက်ပေးခဲ့တယ်ဗျာအမှန်တကယ်ရေမြေနဲ့ကိုက်ညီတဲ့မျိုးစဘာတွေစိုက်ပျိုးဖို့အတွက်သူတောင်းတပေးခဲ့တယ်အကျဉ်းံပြီးခဲ့တယ်သူကိုယ်တိုင်မင်းလည်းရင်းမျိုးစဘာပညာရှင်ဖြစ်လို့ကြောင့်လို့ရင်းမြေနဲ့ကိုက်ညီတဲ့မျိုးစဘာတွေကိုသူကဖြစ်နိုင်ကြီးအကောင်ဆုံးဖြစ်အောင်သူဟိုစားဆောင်ပေးနိုင်ခဲ့တယ်အဲ့ဒါတော့ကျွန်တော်မျက်စိမှာမြင်နေရတယ်နောက်တစ်ခုကသူအဲ့လိုဖြစ်နေကြအောင်စိုက်ပျိုးရေးပညာရှင်တွေဌာနတွေမှာရှိတဲ့စိုက်ပျိုးရေးဝန်ထမ်းတွေတော်တော်များများယူကျုံးမရဖြစ်တာကျွန်တော်တို့ကြားနေရတယ်မြင်နေရတယ်ဗျာ
ဒေါက်တာထွန်းဝင်းကိစ္စမှာဌာနတွင်းအထက်အောက်ဆက်ဆံရေးအားနည်းချက်ကြောင့်ဖြစ်တယ်လို့သုံးသပ်မိကြောင်းမြမအရေးလေးလာသုံးသပ်နေသူဒေါက်တာတင့်ဆွေကပြောပါတယ်
ဒီပီကရေယူကပွဲတော့ကတော့ဒါကလာမှုနဲ့ကျွန်တော်လာခဲ့ပြီးတော့ဟိုတာဝန်ရှိတဲ့နေရာအစိုးရစသဖြင့်ပေါ့လေပြီးတဲ့နေရာမှာတော့လူကိုကြည့်ပြီးရွေးတယ်လို့ကျွန်တော်ကတော့ထင်တာပေါ့လေအဲ့လိုတော့ထုတ်ပြန်ကြေညာတာမရှိပါဘူးအဲ့တော့လူကြည့်ပြီးရွေးတဲ့အခါမှာလည်းပဲကျွန်တော်တို့ဟိုအခုလိုမျိုးအဆင်မပြေမှုဖြစ်တတ်ပါတယ်အဆင်မပြေမှုဆိုတာကတော့တာဝန်ပေးခံတဲ့ပုဂ္ဂိုလ်ရဲ့အည်တွေ့အည်ချင်းကြောင့်ဆိုတာပါတယ်လို့တချို့လည်းပဲတချို့ဆိုတော့ပေါ့နော်နမူနာပေါ့ဒီပိစာတော့မဟုတ်ပါဘူးအာဂရီလိုက်စားမှုတွေနောက်တစ်ခုကအခုသတင်းအရာကျွန်တော်တို့ဟိုဖြစ်နိုင်တာကတော့စစ်ဆိုင်ရေးပေါ့ဌာနတော်စစ်ဆိုင်ရေးအထက်အောက်လူကြီးပုဂ္ဂိုလ်တွေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေစစ်ဆိုင်ရေးမှာအားနည်းချက်များရှိသလားလို့တော့ကျွန်တော်ဟာဟိုကျွန်တော်အလောက်ပဲမြင်နေခင်ဗျ
နိုဝင်ဘာလ18ရက်နေ့ကထုတ်ပြန်တဲ့သမ္မတရုံးရဲ့ကြေညာချက်မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှား235ပုံမှန်ခွဲငယ်တင်းနဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်69ပုံမှန်ခွဲကာကြီးတို့အရာဒေါက်တာထွန်းဝင်းကိုတာဝန်မှရက်စဲကြောင်းဖော်ပြထားပါတယ်။ဖွဲ့စည်းပုံခြေကဥပဒေပုံမှန်အရာပေးရတဲ့တာဝန်ကိုကျေပွန်စွာမထမ်းဆောင်နိုင်သောပြည်ထောင်စုဝန်ကြီးသို့မဟုတ်ဒုတိယဝန်ကြီးတဦးဦးအားရာထူးမှနှုတ်ထွက်ရန်ညွှန်ကြားနိုင်သည့်ညွှန်ကြားသည့်အတိုင်းလိုက်နာခြင်းမပြုလျင်တာဝန်မှရက်စဲရမည်ဟုကြေညာချက်မှဖော်ပြထားပါတယ်ရှင်။
လက်ရှိအစိုးရအဖွဲ့တွေကတပ်ဆိုင်ရာနယ်ပယ်မှာကျွမ်းကျင်တဲ့ဒုဝန်ကြီးတူကိုအရင်စစ်အစိုးရဆက်ဆက်လို့ပုံတိုင်းတာဝန်ကရက်ဆက်လိုက်ပါတယ်။ဒါဟာလူအများငတ်မွတ်တောင်းတခဲ့တဲ့တကယ်အပြောင်းလဲကိုပေါ်ဆောင်သင့်တဲ့နီလန်းအမှန်ဖြစ်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ပြောင်းလဲခြင်းတန်ပြီးဆိုတဲ့စောင်းပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာဒီမိုကရေစီအပြောင်းလဲတွေကိုတကယ်ပဲနီးမှန်လမ်းမှန်နဲ့ပေါ်ဆောင်နေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်အင်္ဂါညဒါရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ
ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြစီရှင်။ကျန်းမာရေးဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အမျိုးသမီးတွေခံစားရတဲ့ရင်သားကင်ဆာရောဂါပျောက်ကင်းအောင်ကုသနိုင်မှုအတွက်ဆိုးဝါးပြင်းထန်တဲ့ရင်သားကင်ဆာရောဂါအမျိုးအစားကိုခံစားနေကြရတဲ့အမေရိကန်ပြည်ထောင်စုကတောင်းနဲ့ချီတဲ့အမျိုးသမီးတွေဟာဒီရင်သားကင်ဆာရောဂါကိုကုသပျောက်ကင်းနိုင်တဲ့သုတေသနနည်းလမ်းရှာဖွေတာမှပါဝင်လာကြပါတယ်။ဒါတွေဟာအစောပိုင်းကုသမှုအတွက်ရောဂါဖြစ်ရတဲ့သဲလွန်စားတွေကိုရှာဖွေတဲ့ဆေးရုံဆေးကန်းတွေရဲ့စမ်းသပ်မှုအစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ VOA သတင်းတောက် Kelvin Ines သတင်းပေးပို့ထားတာကိုရှားဖောင်ကပြောပြပေးပါရှင်။
အမျိုးသမီးတွေခံစားနေကြတဲ့ရင်သားကင်ဆာရောဂါဖြစ်ရတဲ့အကြောင်းရင်းနဲ့ပျောက်ကင်းအောင်ကုသနိုင်မယ့်နည်းလမ်းရှာဖွေတဲ့သုတေသနလုပ်ငန်းမှာပါဝင်ကူညီတဲ့အမျိုးသမီးတွေထဲမှာသူမလည်းပါဝင်တယ်လို့လာထောင်ညံဝီလ်ဆန်ကပြောပါတယ
်။ဆောမပါ
ဒါကတော့ကျမစီကနေနမူနာယူတဲ့ဘူးလေးပါ
။လာထောင်ညံဝီလ်ဆန်ဟာ Metastatic ရင်သားကင်ဆာလို့ခေါ်တဲ့ခန္ဓာကိုယ်အတွင်းပိုင်းတခြားနေရာဆီကိုပြန့်နှံ့သွားတဲ့ကင်ဆာရောဂါအမျိုးအစားကိုခံစားနေရသူဖြစ်ပါတယ်။ Metastatic Breast Cancer Project ဆိုတဲ့ရောဂါဖြစ်ပွားမှုမူရင်းနေရာကနေခန္ဓာကိုယ်အတွင်းပိုင်းတခြားနေရာဆီကိုပြန့်နှံ့သွားစေတဲ့ရင်သားကင်ဆာမျိုးကုသလို့ရမယ့်နည်းလမ်းရှာဖွေဖို့သူတည်တနာလုပ်ငန်းအစီအစဉ်တွေရှိပါတယ်။အဲ့ဒီမှာစေရနာတက်တက်နဲ့ပူးပေါင်းပါဝင်ကြတဲ့တခြားအမျိုးသမီး2000ကျော်နဲ့အတူလာထောင်ညံဝီလ်ဆန်တယောက်သူမခံစားနေရတဲ့ဒီဆိုးဝါးပြင်းထန်တဲ့ယောဂါကိုကြော်လွှားနိုင်အောင်ပြန်ပြီးခုခံနေသူပါလာထောင်ညံဝီလ်ဆန်ကအခုလိုပြောပါတယ
် You know everybody hows about
အလုံးတိကျတဲ့အချိန်မှာပဲဒီယောဂါခံစားတဲ့လူတိုင်းကဒါကိုကျမတို့ကုသဖို့လိုတယ်လို့ပြောကြပါတယ်ဒါကိုကုသနိုင်အောင်ရှာဖွေလို့ရမယ့်တခုတည်းသောနည်းလမ်းကလည်းဆေးရုံဆေးကန်းသုတေသနလုပ်ငန်းတွေမှာပူးပေါင်းပါဝင်ကြဖို့ပါဆရာဝန်တွေနဲ့သိပ္ပံပညာရှင်တွေကလှုပ်ဆောင်နိုင်ပေမဲ့ကြီးထက်ပိုပြီးလှုပ်ဆောင်နိုင်ဖို့ကလူတွေရဲ့ပူးပေါင်းပါဝင်မှုလည်းလိုအပ်ပါတယ
်ဝီလ်ဆန်လိုလူနာစီကနမူနာတတွေးတွေအသားစာတွေကိုမြများစားစားရယူစုဆောင်းနိုင်တဲ့ MIT Massachusetts နည်းပညာတက္ကသိုလ်နဲ့ Harvard တက္ကသိုလ်ဇီဝဆေးပညာဌာနဘုတ်အဖွဲ့ကနေဒီသုတေသနလုပ်ငန်းကိုလှုပ်ဆောင်နေတာဖြစ်ပါတယ်ဒါဟာသူတည်တနာလုပ်ငန်းလှုပ်ဆောင်ဖို့နီလန်းတစ်တစ်ခုဖြစ်တယ်လို့ဇီဝဆေးပညာဌာနဘုတ်အဖွဲ့ကဒီသူတည်တနာလုပ်ငန်းကိုဥဆောင်တဲ့ဒေါက်တာနီခေဝန်လီကပြောပါတယ
် So this is different than how most studies
ကင်ဆာဌာနကြီးတွေနဲ့အခြားသူတည်တနာအဖွဲ့အစည်းကြီးတွေမှာပုံမှန်လုပ်နေကြတဲ့လေ့လာသူတည်တနာပြုမှုလုပ်ငန်းတွေနဲ့မတူပါဘူးလူနာတွေကိုယ်တိုင်ဒီသူတည်တနာလုပ်ငန်းတွေမှာကိုယ့်ခြေကိုယ်လက်နဲ့ပူးပေါင်းပါဝင်နိုင်တဲ့သူတည်တနာလုပ်ငန်းမျိုးပ
ါအခုချိန်ထိတော့ဓာတုကုထုံဒါမှမဟုတ်ကိုခန့်စွန့်ရင်အတိတ်တဖန်ပြင်မြင့်လာအောင်ကုသတဲ့ကုထုံးတွေနဲ့ကုသရမှာထူးထူးခြားခြားအခြေအနေတိုးတက်မှုရှိလာတဲ့လူနာအုပ်စုငယ်လေးတွေနဲ့ဒီသူတေသနလုပ်ငန်းကိုလှုပ်ဆောင်နေတာပါ။ဖြင်းများအားဖြင့်၃နှစ်လောက်ပဲအသက်ရှင်နိုင်တဲ့လူနာတွေဟာ၁၀နှစ်လောက်အထိဘာကြောင့်အသက်ရှင်နိုင်ရတယ်လဲဆိုတာကို DNA မျိုးရိုးဗီဇလေ့လာချက်တွေကနေရှင်းပြနိုင်မယ်လို့မျှော်လင့်ရပါတယ်။အခုသူတေသနလုပ်ငန်းမှာပါဝင်ခွင့်ရတဲ့လူနာတူဖြစ်ရတာကိုလာထောင်ညံဝီလ်ဆန်ကအခုလိုပြောပါတယ
် So once it's found
ကုထုံးတစ်ခုခုတွေ့သွားမယ်ဆိုရင်ဒီအတွက်ကျမပါဝင်ကူညီခဲ့တယ်လို့ပြောရမှာပါပဲလေဆေးပညာဆိုင်ရာအချက်လက်တွေမျှဝေရမှာကျမပါဝင်ကူညီချင်ပါတယ်ဒီစီစဉ်မှာတခြားသူတွေပါဝင်လာအောင်လဲကျမစူးစမ်းကူညီခဲ့တာပါသူတို့ဒီလိုလုပ်နိုင်အောင်လဲသူတို့အတွက်လိုအပ်တဲ့အချက်လက်တွေကိုကျမပေးခဲ့ပါတယ်နှမ်းစီလောက်ပဲဖြစ်ပါစေကျမပါဝင်ကူညီခဲ့တယ်လို့ပြောရမှာပါ
ဒါပေမဲ့လည်းသူတသက်မှာတော့ဒီရင်သားကင်ဆာယောဂါကိုကုသလို့ရနိုင်တဲ့နီလန်းတွေ့နိုင်လိမ့်မယ်မဟုတ်ဘူးဆိုတာကိုတော့လာထောင်ညံဝီလ်ဆန်တယောက်ကောင်းကောင်းနားလည်သဘောပေါက်ပါတယ်ရှင်
။ရှားဖောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာဆေးဝါးတွေကိုတလွဲအသုံးချနေကြတာနဲ့စိတ်ကစင့်ကလျားဖြစ်ရတဲ့ပြဿနာတွေအကြောင်းအမေရိကန်ကျန်းမာရေးဆိုင်ရာအကြီးအကဲဒေါက်တာဗီဗက်မာတီကအစီရင်ခံစာတစောင်းထုတ်ပြန်လိုက်ပါတယ်။အခုအချိန်ဟာအမေရိကန်ပြည်ထောင်စုရဲ့ပြည်သူ့ကျန်းမာရေးနဲ့ပတ်သက်လို့ဖိအားအများဆုံးရင်ဆိုင်နေရတဲ့အချိန်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအတွင်းဆေးဆွဲမှုများနဲ့ရင်ဆိုင်ခြင်းဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Fate Labidex သတင်းပေးပို့ထားတာကိုတော့နန်းလောင်ကတင်ပြပေးထားပါတယ်ရှင်။
ဆေးဆွဲတာကိုကိုကျင့်စရိုက်မကောင်းတဲ့ပုံစံမျိုးဆက်ပြီးမြင်နေလို့မဖြစ်တော့သလိုဒီလိုစိတ်ထားတွေပြင်ဖို့လိုတယ်လို့အမေရိကန်ကျန်းမာရေးဆိုင်ရာအကြီးအကဲဒေါက်တာဗီဗက်မာတီရဲ့အစီရင်ခံစာမှာပြောထားပါဗျ။သ ူကအခုလိုဆိုပါတယ
် We have to recognize that addiction is not a moral failing. It's a chronic illness.That must be treated with skill.
ဆေးဆွဲတာကကိုကျင့်တရားပြတ်တာမဟုတ်ဘူးဆိုတာကျွန်တော်တို့သတိပြုမိဖို့လိုပါတယ်။ဒါကအနာတရှိမကျန်းမာတာဖြစ်တယ်လို့ဒါကိုကျွမ်းကျင်မှုစာနာရိုင်းမင်းမှုနဲ့အ мян ကုသပေးဖို့လိုပါတယ်
။ဒီအရေးအတွက်ဟာကင်ဆာရောဂါပေါင်းစုံခံစားနေရသူအရေးအတွက်ထက်များတယ်လို့မာတီကပြောပါတယ
်။ Despite the magnitude of the substance use disorder crisis, only 1 in 10 people receives treatment.
ဒီကိုဒီလိုတလွဲအသုံးပြုနေကြတဲ့ပြဿနာတွေရင်ဆိုင်နေရတဲ့ဂျာကပဲသူတို့တွေက10ယောက်တယောက်ကသာကုသမှုရကြတာပါနောက်ပြီးအမေရိကန်9ယောက်တယောက်မှာဆေးတွေသုံးလို့စိတ်ကစင့်ကလေးယာဖြစ်တာမျိုးသူတို့ဘဝမှာတစ်ချိန်ချင်းဖြစ်လာနိုင်တယ်လို့ခံမှန်းရပါတယ
်ဆေးဆွဲမှုကိုရင်ဆိုင်တွန်းလာနေကြရပေမဲ့လည်းဆေးဆွဲသူ10ယောက်ခန့်လောက်ကတော့ကုသမှုရထားကြတယ်လို့အစိုးရခန်းစာမှာပြောထားပါတယ်1964ခုနှစ်ဂျမားရေးဆိုင်ရာအကြီးအကဲရဲ့အစီရင်ခံစာကြောင့်အမေရိကန်ကဆက်လက်တောက်သူတိတိတသားကြဆင်းသွားသလိုအခုထုတ်ပြန်တဲ့အစီရင်ခံစာကြောင့်လည်းကာကွယ်ရေးကုသရေးနဲ့ပြည်လဲနလန်ထူရေးဆိုင်ရာသုတေသနလုပ်ငန်းတွေလှုပ်လာကြလိမ့်မယ်လို့တာဝန်ရှိသူတွေကမျှော်မှန်းနေကြပါတယ်။ဒါနဲ့ပတ်သက်လို့လုပ်ငန်းသစ်တွေလုပ်ဖို့လိုတယ်လို့မာတီကအခုလိုပြောပါတယ
်။ Here's what we need to do. We need to strengthen prevention programs and increase access to treatment. We need to expand our focus to include substance misuse.Like binge drinking.
ကာကွယ်ရေးလုပ်ငန်းတွေပိုအားကောင်းအောင်ကုသမှုတွေပိုလလန်းမီအောင်ကျွန်တော်တို့လုပ်ဖို့လိုပါတယ်။အမူးလွန်အောင်အရက်တောက်တာမျိုးတလွဲအပြုမှုတွေအထိတိုးပြီးအာယုံစိုက်ဖို့လိုပါတယ်။နောက်ပြီးဆေးဆွဲသူတွေအပေါ်ကျွန်တော်တို့ရဲ့အမြင်တွေကိုလည်းပြောင်းပြစ်ဖို့လိုပါတယ
်။ဒီလိုဘေးကျန်နေကြဖြစ်နေတဲ့ကိစ္စကိုဘယ်လိုတုံ့ပြန်ကြမလဲဆိုတာအမေရိကန်တို့ရဲ့စိတ်တရေးရာစံသတ်ချက်ဖြစ်တယ်လို့မာတီကပြောပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းငွေနေနေညနေခင်းအတွက်သတင်းလွှာတွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ကနေမြန်မာပိုင်းအစီအစဉ်တွေကိုညနေ9:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။စီစဉ်နေမကြခင်အဆုံးသက်တော်မှာပါ။ကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဘရက်အိုဘားမားကမနေ့စနေနေ့ကလက်တင်အမေရိကန်နဲ့ကာရေဘီယံဒေသတလွားကလူငယ်ခေါင်းဆောင်တထောင်ကျော်နဲ့တွေ့ဆုံတာမှာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးအဆိုးဆုံးအခြေအနေကိုထင်ကျေးနဲ့မျှော်လင့်မထားကြဖို့ပြောဆိုခဲ့ပါတယ်။ပေရုနိုင်ငံမြို့တော်လီမာမှာပြုလုပ်ခဲ့တဲ့တောင်ဟောပုံစံတွေ့ဆုံပွဲမှာတက်ရောက်လာတဲ့လူငယ်တွေကအမေရိကန်သမ္မတအပြောင်းအလဲအပေါ်စိုးရိမ်မကင်းမေးမြန်းကြတဲ့မိကွန်းတွေကိုသမ္မတဥပမာကဖြေဆိုခဲ့တာဖြစ်ပါတယ်။မျှော်လင့်ချက်မရှိရင်အခြေအနေတွေပိုပြီးကောင်းအောင်လုပ်နိုင်မှာမဟုတ်ဘူးလို့သမ္မတဥပမာကပြောဆိုပြီးအကောင်းမြင်ချဖို့လူငယ်တွေကိုတိုက်တွန်းခဲ့ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့သူ့အစိုးရအဖွဲ့တွင်အရေးပါတဲ့နေရာတွေအတွက်လူတွေရွေးချယ်နေတာမှာမနေ့စနေနေ့ကတော့ရွေးကောက်ပွဲမဲဆက်စည်းရုံးမှုကနေဦးကာလာတွေတုန်းက Republican Party တွင်သူ့ကိုအပြင်းထန်ဆုံးဝေဖန်ပြောဆိုခဲ့မှုတဲ့ Mitt Romney နဲ့တွေ့ဆုံဆွေးနွေးပါတယ်။ရွေးကောက်ခံသမ္မတထရန့်နဲ့တွေ့ဆုံဆွေးနွေးဖို့အတွက် Mr. Trump ရဲ့ New Jersey ခေါက်ခွင်းကိုရောက်ရှိလာသူတွေထဲမှာတော့ပညာရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့ Michelle Rhee နဲ့ Betsy DeVos နောက်ကာကွယ်ဝင်ကြီးဖြစ်ထင်ကျေးပေးခံနေရသူတွေကတူဖြစ်တဲ့အငိမ့်စားဗိုလ်ချုပ်ကြီး James Mitty တို့လည်းပါဝင်ပါတယ်။ Trump National ခေါက်ကလပ်အပြင်ဘက်ကို Mitt Romney နဲ့အတူထွက်လာတဲ့ Mr. Trump ကအပြင်ဘက်ကစောင့်ဆိုင်းနေကြတဲ့သတင်းထောက်တွေကိုဆွေးနွေးပွဲတိတ်ကိုအောင်မြင်တယ်လို့ပြောဆိုခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.